ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်ကိုယူကရိန်းအစိုးရကစုံစမ်းစစ်ဆေးမှုတွေလုပ်မှသာယူကရိန်းနိုင်ငံကိုပေးအပ်မဲ့စီးရဲကူညီတွေကိုပေးမှာဖြစ်တယ်လို့သမ္မတအဖြစ်တော်ကသူ့ကိုပြောကြားခဲ့ကြောင်းယူကရိန်းနိုင်ငံဆိုင်ရာခေတ္တအမေရိကန်သံတမန်ကြီးဝီလျံဘီထေလာကပြောကြားခဲ့ပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေရှေ့မောင်းမှာအင်္ဂါနေ့ကလုပ်တဲ့တကပိတ်ကြားနာပွဲမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်။ယူကရိန်းစီးရဲကူညီနဲ့ဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ကိစ္စချိတ်ဆက်ပြီးအပေးယူလုပ်ဖို့တောင်းဆိုထားတာမရှိကြောင်းသမ္မတထရမ့်အစဉ်တစိုက်ပြောကြားချက်နဲ့အခုသမ္မတကြီးရဲ့ပြောကြားချက်ဟာကွဲလဲနေပါတယ်။သမ္မတကြီးတေလာကအခုလိုအပေးယူချိတ်ဆက်ထားတာဟာမိုက်မဲမှုတစ်ခုဖြစ်တယ်လို့ယုံကြည်ကြောင်းလဲကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လွှတ်တော်ကသူ့ကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ကိစ္စအပေါ်ဥပဒေမဲ့လူအုပ်ဖွဲ့တည်တံ့စီရင်မှုဆိုပြီးအင်္ဂါနေ့ကခေါ်ပေါ်သုံးစွဲလိုက်ပါတယ်။ဒီစကားလုံးဟာအမေရိကန်သမိုင်းမှာလူဖြူကြီးစိုးရေးဝါဒီတွေကအမေရိကန်လူမဲတွေAfrican American Lumeria ပေါ်ဖိနေရာမှာတုံးဆွဲခဲ့တဲ့နီလန်းကိုခေါ်ဝဝရာမှာတုံးဆွဲတဲ့စကလုံးဖြစ်ပါတယ်။ဒီလိုအငင်းပွားဝရာစကလုံးတုံးဆွဲမှုကြောင့်ဥပဒေပြုအမတ်တွေစီကပြင်းထန်တဲ့ဝေဖန်မှုတွေထွက်ပေါ်လာရမှာဒီမိုကရက်အမတ်တွေအပြင်အနည်းဆုံး Republican အမတ်တယောက်လည်းပါဝင်ခဲ့ပါတယ်ခင်ဗျ။